မင်္ဂလာပါရှင် RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မကဇူလိုင်မျိုးပါရှင်။အခုပထမဆုံးတင်ပြပေးမယ့်စာကတော့ရန်ကုန်ကပါ။ကျွန်တော်တို့မင်္ဂလာတို့မှာစစ်ကောင်စီတပ်တွေညစဉ်နှောက်ယှက်နေပါတယ်ဆိုပြီးတော့အမည်မဖော်လိုတဲ့ဒေသခံတအုပ်ကပေးပို့လာတာပါ။ကျွန်တော်တို့မင်္ဂလာတို့မှာညစဉ်တိုင်းလိုလိုအစည်းအဝေးအကြောင်းပြပြီးငွေတောင်းခံမှုတွေများလာပါတယ်တဲ့။အစည်းအဝေးတိုင်ဖို့ကိုလည်းသူတို့ဘက်ကပိတ်ထားပြီးတော့ခဏခဏဝင်ဝင်စစ်ပါတယ်။ငွေကြေးတောင်းရုံပဲလားဆိုတော့လည်းမဟုတ်ပါဘူး။သူတို့အလိုမကျရင်ဒူးထောက်ခိုင်းလက်မြောက်ခိုင်းပြီးတော့ရိုက်နှက်တာတွေပါဖြစ်လာပါဗျ။တနတ်တွေလည်းဖြစ်အတန်အိုးတွေလည်းဖောက်နေပြည်သူတွေကိုခြောက်လှန့်နေပါဗျတဲ့။ဒီလိုဖြစ်နေတာရက်20လောက်ရှိပါပြီ။ငွေကိုလည်းတယောက်ကိုသောင်းနှုံနဲ့တောင်းနေတာပါ။သူတို့တောင်းတဲ့ငွေကြေးဆိုတာကကျွန်တော်တို့ရက်ွက်ထဲမှာကအဆောင်နေစက်ယုံလုပ်သားတွေအနေနဲ့အတော်လေးကိုခက်ခဲလွန်ပါတယ်။ဒီအခြေအနေတွေကိုဘသူ့ကိုသွားတိုင်လို့တိုင်ရမှန်းလည်းမသိတော့ပဲ။လုံးကြုံမှုလည်းမရှိလို့စိုးရိမ်နေရပါတယ်ဆိုပြီးတော့ပြောပြလာတာပါရှင
်။ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ Viber နဲ့ဆက်နေဖုန်းနံပါတ် 239-235-4218 ကိုဆက်နေနိုင်ပါတယ
်။နောက်ထပ်စာရဆောင်ကတော့ရွှေလီဘက်ကနေပေးပို့လာတာပါ။ရွှေလီမှာကြုံနေရတဲ့အခက်အခဲတွေကိုရင်ဖွင့်လာတာဖြစ်ပါတယ်။စာထဲမှာရေးထားတာကတော့အခုရွှေလီမှာမြန်မာပြည်သားတွေအတွက်အရင်ကထက်ပိုကျက်တဲလာပြီးအဖက်ဖက်ကဖိနှိပ်ခံနေရပါတယ်။ကုမ္ပဏီစိုက်တော်တော်များများမှလည်းရမယ့်လုပ်အားကတွေကိုရဲရွှေလာရွှေနဲ့မပေးကြပါဘူး။အခုတလားနှစ်လအတွင်းမှာပိုတိတာလာပါတယ်တဲ့။မြန်မာပြည်အခြေအနေမကောင်းလေအမျိုးမျိုးနှိမ်ကြလေပါပဲ။တချို့ကပြတ်မယ်ဆိုပြီးတော့ရဲတွေကိုခေါ်ပြီးပြောတော့လဲဘာမှမထူပဲနေဖို့ခက်ပြန်ဖို့ခက်တွေဖြစ်နေပါပြီတဲ့။တချို့ဆိုလုံအားကမရတာ2လ3လကျော်ရှိနေပါပြီ။အရင်လိုအလုပ်ကလည်းရှာဖို့မလွယ်ပါဘူး။နိုဝင်ဘာလ10ရက်နေ့ကလည်းကျွန်တော်နေတဲ့ဝန်ဘတ်မှာမြန်မာပြည်သားတစ်ယောက်ထိုင်ရဲကြီးဆုံးပါသွားပါတယ်။သူဆိုရင်လည်းအလုပ်မရှိတာကြာနေပါပြီ။အရက်တောက်တာများလို့ဆုံးသွားတယ်လို့ပြောပါတယ်။သူဆုံးသွားတာကိုမိသားစုကလည်းသိပုံမရပါဘူး။တရုတ်နိုင်ငံသားတွေတော်တော်များများကမြန်မာပြည်သားတွေကိုဆိုလူလို့တောင်မမြင်ကြပါဘူး။ကက်ယောဂါအကြောင်းပြပြီးသူတို့နိုင်ငံရောက်မြန်မာပြည်သားတွေကိုအမျိုးမျိုးဖိနှိပ်နေပါတယ်ဆိုပြီးတော့ရင်ဖွင့်ရေးသားပေးပို့လာတာပါရှင်အခုနောက်ဆုံးတင်ပြပေးမယ့်စာကတော့ထိုင်းနိုင်ငံကပါမင်္ဂလာပါ RFA ကျွန်တော်နာမည်ကကိုမောင်မောင်ပါအခုလက်ရှိထိုင်းမှာအလုပ်လုပ်နေပါတယ်ထိုင်းမှာနေရတာတရက်ထက်တရက်အခက်အခဲတွေများလာပါတယ်မြန်မာပြည်သားတွေအားလုံးကိုထိုင်းအစိုးရက passport ကြီး visa ကြီးတွေပို့တောင်းလာပါတယ်အရင်ကဆို visa နဲ့ passport ကနှစ်နှစ်ကိုတစ်ခါတိုးရတာဖြစ်ပြီးတော့ဘတ်1000လောက်ပဲကျပါတယ်။အခုဆိုတစ်နှစ်တစ်ခါတိုးခိုင်းပြီးတော့ဘတ်3000လောက်တောင်းပါတယ်။ပွဲစားကနေဆိုအနည်းဆုံး4000လောက်ကျပါတယ်။အလုပ်တစ်ခုကနေနောက်တစ်ခုပြောင်းဖို့ဆိုရင်လေအရင်တစ်ထည့်ကခွင့်မပြုရင်ပြောင်းလို့မရပါဘူး။ထိုင်းလိုဘိုင်ကျန့်အော်လို့ခေါ်တဲ့တစ်ထည့်လွှဲပြောင်းစာလိုစာရွက်စာတမ်းတွေကိုလည်းတစ်ထည့်တော်တော်များများကထုတ်မပေးကြပါဘူး။ဒါတွေကတော့ထိုင်းရောက်မြန်မာပြည်သားတွေကြုံနေရတဲ့အခက်အခဲတွေပါ။ကျွန်တော်စာကိုဖတ်ပေးလို့ကျေးဇူးတင်ပါတယ်။RFA ကိုအမြဲအားပေးနေပါတယ်ဆိုပြီးတော့ရေးသားပေးပို့လာတာပါဟုတ်ကဲ့ပါရှင်အခုလိုအားပေးတဲ့အတွက် RFA ကလည်းကျေးဇူးတင်ပါတယ် RFA အနေနဲ့အနေနဲ့ရရက်ကပရိသတ်တွေပေးပို့လာတဲ့စာတွေကိုလက်ခံရရှိပေးမယ်လဲတင်ဆက်ချင်ကအကန့်အသတ်ရှိနေတာမို့ပရိသတ်တွေရဲ့စာတွေအလုံးကိုမဖော်ပြနိုင်တာကိုနားလည်ပေးစီချင်ပါတယ်ရှင်ဒီတစ်ပတ်အစီအစဉ်ကိုတော့ဒီလောက်နဲ့ပဲရနာပါရစေ RFA ရဲ့ပေးစာပြန်စာကဏ္ဍကိုစာတွေဆက်သွယ်ပေးပို့ခြင်းရင်တော့ပေးပို့ခြင်းတဲ့အကြောင်းအရာအချက်အလက်တွေကို RFA Burmese Facebook Messenger ကိုလည်းပို့နိုင်ပါတယ်။ဒါမှမဟုတ်ရင် rfaburmese@gmail.com ကဖြစ်ဖြစ် RFA ရဲ့ Viber နဲ့ Signal ဖုန်းနံပါတ် 239-235-4218 ကဖြစ်ဖြစ်ဆက်သွယ်ပေးပို့လို့ရပါတယ်ရှင်။ RFA ကိုကြည့်ရှုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။နောက်တစ်ပတ်မှလည်း RFA ပရိသတ်တွေရင်ဖွင့်လာတာတွေကိုတင်ပြပေးဦးမှာမို့စောင့်မျှော်ရှုစားကြပါဦးရှင်။